Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2018ခုနှစ် March 18ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line meter 32.40.48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆင်စင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါကိုရီးယားကျွန်းဆွယ်မှာတင်းမာမှုကြောင့်ကြရေကူညီလှုပ်ဆောင်မှုကြိုးစားနေတယ်လို့ Sweden တမ်မတ်ကြီးကပြောပါတယ်တမရအင်ဖြူတော်ဝန်ထမ်းတွေအလုတ်ထုတ်ခံရမယ်အရေးစိုးရိမ်မနေကြဖို့အင်ဖြူတော်အရာရှိချုပ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်ကုန်အထိအကူအညီငွေdollar 1,000နီးပါးကုလသမဂ္ဂကပန်ကြားလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ Australia နိုင်ငံမှာစတင်မဲ့ ASEAN နဲ့ Australiaထိပ်တီးစည်းဝေးပွဲကိုတက်ရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံတဲ့အခါရိုဟင်ဂျာအရေးထက်သွင်းဆွေးနွေးသွားမယ်လို့ Australia ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ
် I just want to say that we approach ASEAN with the greatest of respect we respect the centrality
အပြည့်အစုံကိုတော့တည်င်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တသန်းနီးပါးအတွက်နောက်ထပ်ရန်ပုံငွေ American Dollar 1 Billion လိုအပ်နေကြောင်းကုလသမဂ္ဂထိပ်ပိုင်းခေါင်းဆောင်တွေကပြောကြားလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ငိမ့်စုစီဥပဒေပြင်ဆင်ချက်ဥပဒေကြမ်းပြည်သူ့လွှတ်တော်မှဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လည်းအသေးစိတ်ကိုတင်ပြပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စင်စင်တို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုလျှော့ချဖို့ကူညီကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေဒင်သံမတ်ကြီးအိုလော့ဖ်စကူးကပြောပါတယ်။ဝန်ကြီးရီယွန်ဟိုရဲ့ဆွေဒင်ခင်းစီအပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဦးထိပ်သီးစည်းဝေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးအဖြစ်တချို့လေ့လာသူတွေကမြင်ကြပါတယ်။ကိုရီးယားကျွန်းဆွယ်ကလူမျိုးရေးအခြေအနေဟာကမ္ဘာကိစ္စရပ်တွေထဲမှာအခုလက်ရှိအရေးအကြီးဆုံးကိစ္စတစ်ခုဖြစ်ပါတယ်။အဲဒီမှာတင်းမာမှုလျှော့ချဖို့ဆွေဒင်ကကူညီလှုပ်ဆောင်နိုင်မလားဆိုတာအခုကျွန်တော်တို့ကြိုးစားနေတာပါပဲလို့တမ်မဂျီစကူကသတင်းတော်တွေကိုဂျနီဗာမှာပြောပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့ဆွီဒင်ဝန်ကြီးချုပ်စတီဖန်လေဗန်တို့ပေါ့ကြံနေကစတော့ခ်ဟ ோம் မြို့မှာခဏတွေ့ကြပါတယ်။ဒါပေမဲ့တမ်မဂျီစကူကရောဝန်ကြီးချုပ်လေဗန်ရဲ့ပြောခွင့်ရသူကရောအဲ့ဒီတွေ့ဆုံပွဲမှာဘာတွေဆွေးနွေးလဲဆိုတာမပြောပါဘူး။စတော့ခ်ဟ ோம் မြို့ကဆွေးနွေးပွဲတွေဟာအဲ့လိုစည်းဝေးမျိုးတွေဝန်ကြီးကောင်တစ်ခုကိုအကူအညီဖန်တီးပေးနိုင်မယ်လို့မျှော်လင့်ရကြောင်းတမ်မဂျီစကူကပြောပေမဲ့ထိပ်သီးစည်းဝေးပွဲကိုဆွီဒင်ကအင်ရှင်ဖြစ်လက်ခံကျင်းပပေးမှာလားလို့မေးတာကိုတော့မဖြေပါဘူး။စတော့ခ်ဟ ோம் ကဆွေးနွေးပွဲတွေကိုတောက်ကြနေကအဆုံးသတ်ဖို့အရင်ကစီစဉ်ထားတာဖြစ်ပေမဲ့စနေနေ့မှာပြန်ဆဖို့ရှိတယ်လို့အဲ့ဒီအခြေအနေနဲ့နှိစက်တဲ့သတင်းချင်းမြစ်တခုကပြောပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကစီးရီးယားနိုင်ငံအလဲပိုင်းဂူတာနဲ့အဖရင်ဒေတာတွေကနေနိုင်ငံသားတွေအစုလိုက်အပြုံလိုက်ထွက်ပြေးနေရတဲ့အပေါ်အထူးစိုးရိမ်မိကြောင်းထုတ်ပြောလိုက်ပါတယ်။အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစီးရီးယားတနိုင်ငံလုံးမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကုလသမဂ္ဂလုံခြုံရေးကောင်စီကမလ၄ရက်နေ့မှာချခဲ့တဲ့ဆုံးဖြတ်ချက်2431ကိုအကောင့်ထဲမပေါ်ပေးတဲ့အပေါ်အကြီးအကျယ်ဝန်ထဲစိတ်ပြက်မိတယ်လို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။ခုလိုစီးရီးယားနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်မအောင်မြင်သေးပေမဲ့ကုလသမဂ္ဂမဟာမိတ်နိုင်ငံတွေအနေနဲ့ဒုက္ခရောက်နေသူတွေအသက်ကယ်တင်နိုင်ရေးအရေးပေါ်အကူအညီတွေကိုတော့လိုအပ်တဲ့နေရာတွေအရောက်အတက်နိုင်ဆုံးသွားရောက်ပို့ပေးနေတယ်လို့အတွင်းရေးမှူးချုပ်ဂူတရက်စ်ကဆက်ပြောခဲ့ပါတယ်။ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာရုံးဘက်ကလည်းတူရကီအစိုးရတပ်တွေကခတ်တပုံတွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတဲ့ဆီးရီးယားအနောက်မြောက်ပိုင်းအဖရင်မြို့ကနေအထူးစိုးရိမ်စရာသတင်းတွေလက်ခံရရှိထားကြောင်းတောက်ကြနေကပဲသတိပေးထားပါတယ်
။အခုလောလောဆယ်မှာဘသူကိုမှယာရုကနေချုပ်ပြစ်မှာမဟုတ်ဘူးလို့သတင်းတော်တွေကရောစိုးရိမ်နေကြတဲ့အင်ဖြူတော်ဝန်ထမ်းတွေကိုပါသမရအင်ဖြူတော်ကပြောပါတယ်။အင်ဖြူတော်အရာရှိချုပ်ဂျွန်ကယ်လီကတောက်ကြနေမှာဝန်ထမ်းတချို့ကိုခေါ်ယူစုဝေးပြီးလူတွေအနေနဲ့စိုးရိမ်နေကြီးရှိမနေသေးကြဘူးလို့ပြောထားတဲ့အကြောင်းအင်ဗီဒိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်။နေစဉ်လုံနေကြအတိုင်းလုံတင်ကြတဲ့အကြောင်းအလို့ကူလာတတ်နိုင်သမျှအကောင်းဆုံးလုံကင်ကြဖို့ပဲဖြစ်ကြောင်းဆန်ဒါစ်ကပြောပါတယ်။အမျိုးသားလူမျိုးရေးဂျန်ပီပုတ်ကို HR မက်မာစတာကိုဖြုတ်ပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ပြီးပြီဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဆန်ဒါစ်ကကြာသပတေးညမှာ Twitter ကနေတုံ့ပြန်ရေးသားတာပါ။တောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတကိုမနေ့ညကသူတိုက်ရိုက်စကားပြောတဲ့အကြောင်းဒီစကားကိုဗိုလ်ချုပ်ကြီးမက်မာစတာကိုပါပြောလိုက်ဖို့သမရကသူ့ကိုခိုင်းနေကြောင်းသူတို့ဒီနေ့စီးဝေးရှိတယ်ဆိုတာသိတဲ့ကြောင်းနဲ့အဲ့ဒီကိစ္စပါသလားမပါဘူးလားဆိုတာတော့မသိပါဘူးလို့ပြောခွင့်ရဆန်ဒါစ်ကသတင်းတော်တွေကိုပြောပါတယ်သတင်းစာရှင်းလင်းပွဲအပြီးခဏကြာမှာတော့အင်ဖြူတော်နောက်ချမ်းယုံဆော့ဦးဝက်စ်ဝင်းဝင်ထွက်ပေါက်ကိုဧည့်သည်တွေလိုက်ပို့တဲ့မက်မာစတာကိုတွေ့ကြရပါတယ် တိတ်မကြခင်သူယာရူးကထွက်သွားတော့မလားလို့တင်းတော်ဒူးကမေးတဲ့အခါမက်မာစတာကကျွန်တော်အလုပ်ကျွန်တော်လုပ်နေပါတယ်လို့ပဲပြန်ဖြေသွားပါတယ
်ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကစီးရီးယားစစ်ပွဲတွေအတွင်းကအီရန်ရဲ့အခန်းကဏ္ဍနဲ့ပဲ့ထိန်တက်ဒုံးကျည်ကိစ္စတွေအတွက်အီရန်နိုင်ငံပေါ် EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့အဆိုပြုလိုက်တယ်လို့လျှို့ဝှက်စာရွက်စာရင်းတွေအရသိရတယ်လို့ရိုက်တာသတင်းကဆိုပါတယ်ဒါ2015ခုနှစ်ကအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအမေရိကန်ဘက်ကဆက်လက်ထားရှိဖို့စွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်။ရိုက်တာသတင်းရဲ့အဆိုအရဒီအဆိုပြုချက်ကို EU အဖွဲ့ဝင်မြို့တော်တွေစီကိုတောက်ကြနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။ဒီအဆိုပြုချက်ဟာအင်အားကြီးနိုင်ငံတွေလက်မှတ်ရေးထိုးထားတဲ့အီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိတ်ပင်ထားတဲ့သဘောတူညီချက်ကိုဆက်လက်ထားရှိဖို့ EU ရဲ့မဟာဗျူဟာတစိမ့်တစ်ဒေသလည်းဖြစ်တယ်လို့ဆိုရမှာပါ။အီရန်ရဲ့အရှိအလယ်ပိုင်းကလုံရက်တွေကြောင့်မတည်ငြိမ်မှုတွေဖြစ်စေတဲ့ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်နဲ့စာချုပ်ပါအချက်လက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်တွေကိုတော့အီရန်ကပယ်ချထားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီကနေ့စနေနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်ဖို့အချိန်အတော်ကြာဝယ်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်ကုန်အထိကူညီဖို့အတွက်ရန်ပုံငွေဒေါ်လာ10,000နီးပါးပံ့ပိုးကြဖို့ပန်ကြားလိုက်တဲ့တနေ့ထဲမှာပဲနေရပြန်ရေးကိစ္စအစောတလင်ဖြစ်လာဝယ်မရှိတဲ့အကြောင်းမဟာမင်းကြီးကပြောတော်တာပါ။မြန်မာနိုင်ငံသားဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကတော့ဒုက္ခသည်ပထမအထုပ်400နီးပါးကိုပြန်လက်ခံနိုင်ပြီလို့ဘူဒူးနေကပြောထားပါတယ်ဒါအပြင်ဒုက္ခသည်တွေပြန်လည်ခံရေးလုပ်ငန်းစဉ်မှာ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ပူးပေါင်းပါဝင်ရင်းဖိတ်ခေါ်ဖို့တင့်လျော်တယ်လို့မြန်မာနိုင်ငံအနေနဲ့အခုစဉ်းစားထားကြောင်းလဲဥမြင့်သူကပြောပါတယ် UNHCR ပါဝင်ရေးနဲ့ပတ်သက်ပြီးအခုချိန်အထိသဘောတူညီချက်မရသေးပဲဒီလိုပါဝင်မှုအထူးအရေးကြီးပြီးမပါမဖြစ်ပါဖို့လိုတယ်လို့မာမီနီဂရန်ဒီကပြောပါတယ်ဒီလိုပါဝင်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့ဆွေးနွေးပြောဆိုတာတွေဟာတကယ်ကိုအခြေခံကြပြီးတိတ်ကြီးမကြခဏဆွေးနွေးနေတာမဟုတ်ကြောင်းတိတ်ကြီးရှေ့ရောက်နေတာလည်းမဟုတ်တဲ့အကြောင်းဒါပေမဲ့ဆွေးနွေးတာကတော့ဆက်ရှိနေကြောင်းဒါဟာဒီလိုအခြေအနေမျိုးမှာရှိနေကြနေမျိုးဖြစ်ပြီးတိတ်ကိုခက်ခဲတဲ့အကြောင်းမာမင်းကြီးဂရန်ဒီကပြောပါတယ်ဒုက္ခသည်တွေနေရာရင်းပြန်ရေးညှိနှိုင်းဆွေးနွေးတာတွေဆက်လုပ်နေချိန်မှာပဲလူသားစာနာမှုအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းမာမင်းကြီးကအလေးထားပြောသွားပါတယ
်အီရတ်နိုင်ငံမှာ American စစ်ရဟတ်ယာဉ်ပျက်ကျမှုမှာ American စစ်ဖက်အဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်ဒီရဟတ်ယာဉ်ပျက်ကျမှုဟာရန်သူလက်ချက်မဟုတ်ဘူးလို့ယူဆရပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။လူခုနှစ်ဦးကိုတယ်ဆောင်လာတဲ့ဒီရဟတ်ယင်ဟာအီရတ်နိုင်ငံအနောက်ပိုင်းအမ်ဘာခရိုင်မှာပုံမှန်ပို့ဆောင်ရေးလုပ်နေတုန်းဂျာသာဗရီနေနေလေကပြတ်ကျခဲ့တာပါ။သမ္မတထရမ့်ကဒီဖြစ်ရပ်အတွက်တေဆုံးသူတွေရဲ့မိသားစုတွေနဲ့ထတ်တူခံစားဝမ်းနည်းမိပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။တေဆုံးသူစီရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီဖြစ်ရပ်ကနိုင်ငံအတွက်တာဝန်ထမ်းဆောင်နေကြတဲ့သူတွေနေတိုင်းကြုံတွေ့နေရတဲ့အန်ဒီယေဂျာကဘဝတွေကိုအမှတ်ရစေတယ်လို့ဗိုလ်မှူးချုပ်ဂျိုနာသန်ဘရာဂါကပြောပါတယ်
။အာဖရိကတိုက်မှာဂျာမဒန်းလူညီများရေးရနိုင်ဖို့ဆိုရင်အမျိုးသမီးနဲ့မိန်းကလေးတွေအထူးသဖြင့်ကျေးလက်ဒေသတွေမှာနေထိုင်သူတွေနိုင်ငံရေးနဲ့စီးပွားရေးစီမံကိန်းချမှတ်တာတွေမှာပြောဆိုလှုံ့ဆော်ခွင့်ရမှသာဖြစ်နိုင်လိမ့်မယ်လို့အမျိုးသမီးများအဆင့်တန်းဆိုင်ရာကုလသမဂ္ဂကော်မရှင်ကပြောပါတယ်။ဒီသတင်းပတ်အတွင်းနယူးယောက်မြို့မှာကျင်းပတဲ့ကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးတွင်အခုလိုပြောလိုက်တာပါ။မအောင်မြင်တဲ့ဆိုးရွားမှုဝါဒတွေကိုတိုက်ရိုက်ကင်တွယ်ဖြေရှင်းတာမျိုးမလုပ်ဘူးဆိုရင်ကြီးလက်ဒေသကအမျိုးသမီးနဲ့မိန်းကလေးတွေနောက်ကျကျန်ရစ်နေစေဖြစ်နေမယ်ဆိုတာကိုလုံးဝငြင်းမြရတဲ့အထောက်အထားကော်မရှင်မှရှိထားတယ်လို့ကုလသမဂ္ဂအမျိုးသမီးအရက်ဖက်လူမှုအဖွဲ့အစည်းဌာနရဲ့ဒါရိုက်တာလိုပါဘန်နဂျီကပြောပါတယ်။ကြီးလက်ဒေသတွေမှာနေထိုင်ကြတဲ့သူတို့ရဲ့အခွင့်အရေးတွေနဲ့အရေးချင်းအပြည့်အဝကိုအသုံးချခွင့်မရကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးပေါ်အထူးအလိတ်ထားပြောဆိုနေတာဖြစ်ပါတယ်လို့ဘနာဂျီက VOE ရဲ့ South Sudan in Focus အစီအစဉ်ကိုပြောပါတယ်။အာဖရိကလူဦးရေ50ရာခိုင်နှုန်းထိအမျိုးသမီးတွေဖြစ်ကြပြီးအဲ့ဒီအထက်က80ရာခိုင်နှုန်းဟာကျေးလက်ဒေသတွေမှာနေထိုင်ကြပါတယ
်။နေအောင်ကြီးစွန့်ရင်တုံးပိုးတက်မျက်နှာဖုံးတွေနဲ့ဝတ်စုံတွေဟာတစ်ချိန်မှာကျန်းမာရေးလှုပ်သားတွေကို သေးသေးနိုင်တဲ့အီဘိုလာလိုရောဂါပိုးမွှားအန္တရာယ်တွေကနေကာကွယ်ပေးနိုင်လိမ့်မယ်လို့သုတေသနအသစ်တစ်ခုကဆိုပါတယ်။နေအောင်ကြီးသုံးရောဂါကိုးစက်မှုကိုကာကွယ်ပေးတဲ့ဟိုက်ဒရိုဂျင်ပေါက်ဆိုက်ထုတ်ပေးနိုင်တဲ့အလွှာပါးတစ်မျိုးကိုသိပ္ပံပညာရှင်တွေကတီထွင်ဆန်းသတ်လိုက်တာပါ။ဒီအလွှာပါးကနေအောင်ကြီးများရှိတဲ့အချိန်မှာတနာရီကနှစ်နာရီအထိဆက်လက်ပြီးပိုးမွှားကာကွယ်ပေးနိုင်တယ်လို့ဆိုပါတယ်။ဒါကိုအစားအစာထုတ်ပိုးမှုတွေမှာအသုံးပြုရင်အစားအစာကတဆင့်ကူးဆက်ဖြစ်ပေါ်တဲ့ရောဂါတွေကိုလည်းကာကွယ်နိုင်မယ်လို့သုတေသနပြုလုပ်သူတွေကပြောပါတယ်။ဒါဆန်းသစ်တဲ့တီထွင်မှုဖြစ်တယ်လို့ Maryland တက္ကသိုလ်ကသိပ္ပံပညာရှင် Rohan Tiger ကပြောပါတယ
်။ကိုကျော်ကျော်သိန်းနဲ့မက်ဆင်စင်ပါရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့စတင်မဲ့အရှိတောင်အာရှအာဆီယံအဖွဲ့နဲ့ဩစတြေးလျနိုင်ငံကြားအထူးထိပ်သီးစည်းဝေးပွဲကိုလာကြတဲ့မြန်မာအပါအဝင်အာဆီယံခေါင်းဆောင်တချို့မှလူခွင့်ရေးဆိုင်ရာဝေဖန်စရာအခြေအနေတွေရှိနေတဲ့အတွက်ဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်။ရိုဟင်ဂျာအရင်းနဲ့ပတ်သက်လို့အထူးထိပ်သီးစည်းဝေးပွဲမှာဆွေးနွေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကအာမမခံပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရားတွေ့ဆုံတဲ့အခါမှာတော့ဆွေးနွေးမယ်လို့ပြောကြားထားပါတယ်။ဩစတြေးလျနဲ့အာဆီယံကြားပထမဆုံးပြုလုပ်တဲ့ထိပ်သီးစည်းဝေးပွဲမှာလူခွင့်ရေးကိစ္စကမီးမောင်းထိုးပြစရာဖြစ်နေတဲ့အကြောင်းမတ်စုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။ဩစတြေးလျနိုင်ငံဟာဒေသရင်းမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ဝင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆုံးဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲကိုပြုလုပ်တာဖြစ်ပါတယ်။ဆစ်ဒနီမြို့မှာစနေတနင်္ဂနွေနှစ်ရက်ကျင်းပမဲ့ထိပ်သီးစည်းဝေးပွဲကိုတက်ရောက်ကြတဲ့အာဆီယံခေါင်းဆောင်တချို့အပေါ်လူခွေရေးနဲ့ပတ်သက်လို့ဝေဖန်စရာတွေရှိနေချိန်မှာဝန်ကြီးချုပ်မာကွန်တန်ဘောကဩစတြေးလျနိုင်ငံကိုဖိတ်ကြားတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးတို့ကိုအာရုံစိုက်တဲ့ချိန်ထဲမှာလူခွေရေးကိုလည်းဦးစားပေးဖို့တိုက်တွန်းနေကြတာပါ။ဖိလစ်ပိုင်မှာသမရရော်ဒရီဂိုဒူတာတေရဲ့မူရစေဝါတိုက်ဖြတ်နှိမ်နင်းတဲ့စီမံကိန်းအတွင်လူပေါင်းရာနဲ့ချီဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ဟွန်ဆိုင်းကနိုင်ငံရေးအတိုက်အခံတွေအစိုးရဆန့်ကျင်သူတွေကိုနှိမ်နင်းဖမ်းဆီးနေတယ်လို့သတင်းမီဒီယာတွေကိုဖိနှိပ်နေတဲ့ကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ9သိန်းလောက်ထွက်သွားတဲ့ကိစ္စတွေကလူခွေရေးလှုပ်ရှားသူတွေအတွက်ထောက်ပြစရာဖြစ်နေပါတယ်ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘယ်ကတော့ဒေသရင်းနိုင်ငံတွေနဲ့ဩစတြေးလျနိုင်ငံဆက်ဆံရေးဟာပွင့်ပွင့်လင်းလင်းပြောဆိုဆက်ဆံတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့တောက်ချနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ I just want to say that we approach ASEAN with the greatest of respect. We respect the centrality of ASEAN in our region.
ASEAN ကိုဩစတြေးလျကလေးစားမှုနဲ့ချင်းကဆက်ဆံတယ်ဆိုတာကိုပြောချင်ပါတယ်။ကျွန်တော်တို့ဒေတာထဲမှာအာဆီယံရဲ့အရေးပါမှုကိုအလေးထားပါတယ်အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီမှဆုံးဖြတ်တဲ့အာဆီယံရဲ့ပုံစံကိုလေ့လာပါတယ်အထူးသဖြင့်ထိပ်သီးစည်းဝေးပွဲအတွင်းမှာစီးပွားရေးမဟာဗျူဟာလူခွင့်ရေးစားတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းနိုင်ငံတော်အတိုင်ပင်ခံနဲ့ကျွန်တော်တွေ့ဆုံတဲ့အခါဆွေးနွေးမှာဖြစ်ပါတယ
်ဒေါင်ဆန်းစုကြည်နဲ့တရားတွေ့ဆုံတဲ့အခါဆွေးနွေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပေမဲ့ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်လို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲအတွင်းမှာထည့်သွင်းဆွေးနွေးမယ်လို့တော့အာမမခံပါဘူး။ဒါပေမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆစ်ဒနီမှာတင်ပြဆွေးနွေးမယ်လို့ဩစတြေးလျသတင်းမီဒီယာတစ်ခုနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုမြန်မာအပါအဝင်အာဆီယံခေါင်းဆောင်တွေဩစတြေးလျခေါင်းဆောင်တွေနဲ့ဝိုင်းဝန်းဖြေရှင်းနိုင်ဖို့အတွက်သူ့ဘက်ကအစပြုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်မာဂွန်တမ်ဘယ်နိုင်ငံသားရေးဝင်ကြီးဂျူလီဘစ်ရှော့တို့အနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုတိုက်တိုက်တွန်းတွန်းပြောဖို့အခွင့်ကောင်းမယ်လို့လည်းလူ့အခွင့်အရေးဖွဲ့တွေကပြောနေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်ပါလို့အထိပ္ပယ်ရတဲ့မြန်မာ Stop Ethnic Cleansing ဆိုတဲ့ signboard ကိုချိတ်ဆွဲပြီးဆစ်ဒနီမြို့လယ်ကအထင်ကရဆစ်ဒနီ Opera House ကားဆက်ရုံရှိရေးပြင်မှာ Amnesty International အဖွဲ့ဝင်တချို့ကတောက်ကြနေကတင်မောနဲ့ဆန္ဒပြခဲ့ကြပါတယ်။
Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia ကမြန်မာစစ်တပ်ကိုဆက်ပြီးထောက်ခံနေတာကကမ္ဘာလယ်မှာစီးကျော်နေတာဖြစ်ပါတယ်။ Amnesty International ရဲ့လေးလာချက်တွေအရမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေလုပ်နေတယ်ဆိုတာသိရပါတယ်။ မြန်မာနဲ့စီရေးအရဆက်ဆံမှုကိုဖျက်တောက်ပြီးဩစတြေးလျအစိုးရမဲလ်ကွမ်တန်ဘူးရဲ့ဦးဆောင်မှုကိုပြသဖို့လိုပါတယ်
မြန်မာစစ်တပ်ကိုတင်နန်းပေးဖို့နဲ့တပ်ဖွဲ့ဝင်တွေကိုအင်္ဂလိပ်စာသင်ကြားပေးဖို့ဩစတြေးလျကာကွယ်ရေးဌာနက2019-2018ခုနှစ်အတွင်းဩစတြေးလျဒေါ်လာ4သိန်းလောက်သုံးစွဲလိမ့်မယ်လို့ ABC သတင်းမှဖော်ပြထားပါတယ်။ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေကြားအထူးထိပ်သီးဆွေးနွေးပွဲဟာနှစ်ဖက်ဆက်ဆံရေးခေတ်သစ်ကိုစတင်လိုက်တာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောကြားထားပါတယ်။ဒေါ်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ကတော့အထူးထိပ်သီးစည်းဝေးပွဲအပြင်ဩစတြေးလျအစိုးရနဲ့နှစ်ဖက်တီးသန့်ဆွေးနွေးဖို့အထူးဧည့်သည်တွေအနေနဲ့ဖိတ်ကြားခံရတာဖြစ်ပါတယ်။2015ခုနှစ်တည်းကစလို့အာဆီယံအဖွဲ့ကြီးအတွင်းဩစတြေးလျနိုင်ငံရဲ့ညှိနှိုင်းရေးမှုအဖြစ်မြန်မာကဆောင်ရွက်ပေးခဲ့တဲ့အပေါ်ကျေးဇူးတင်အသိအမှတ်ပြုဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တန်ဘောရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လောလောဆယ်ဆစ်ဒနီမြို့မှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ဟာမတ်လ19ရက်တနင်္လာနေ့ကျရင်ကမ်ဘရာမြို့မှာမြန်မာတန်ယုံရဲ့စီစဉ်မှုနဲ့ဩစတြေးလျရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းအတွက်2018ခုနှစ်အကုန်အထိဆက်လက်ကူညီနိုင်ဖို့နောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုအပ်နေကြောင်းကုလသမဂ္ဂထိပ်တန်းခေါင်းဆောင်ပိုင်းကမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရဲ့။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အဲ့ဒီအထူးသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ချမ်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကအခုလိုပြောသွားပါတယ
်။ So we now have to complete the rest of the year
ဒီနေ့အကုန်ပိုင်းအထိဆက်လက်ကူညီသွားနိုင်ဖို့လိုအပ်နေတဲ့နောက်ထပ် American Dollar 1 billion နီးပါးလောက်တဲ့ဒီနေ့နေ့လယ်ပိုင်းမှာနိုင်ငံတကာတိုင်းဝိုင်းကိုတောင်းခံဖို့ရှိပါတယ်။အတိအကျပြောရရင်တော့ဒေါ်လာ950သန်းပါဒါဟာပြီးခဲ့တဲ့အောက်တိုဘာလကတောင်းခံခဲ့တဲ့ရန်ပုံငွေအပြင်နောက်ထပ်လိုအပ်နေတဲ့ငွေကြေးပမာဏဖြစ်ပါတယ်
။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဝီလျံစဝင်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအသက်အရွယ်ကြီးသူတွေအတွက်လိုအပ်နေတဲ့အကူအညီဟာအလွန်ကြီးမားနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ But the needs and the vulnerabilities are immense.
ဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့အကောက်အွယ်မဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအဆမတန်လိုအပ်နေပါတယ်။အရင်ကလည်းကျွန်တော်တို့ပြောထားပြီးပါပြီ။ဒုက္ခသည်52ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးတွေဖြစ်ပြီးနောက်လင်ယောက်ျားတွေအသက်ခံရတဲ့အတွက်မိုးဆိုးမှဖြစ်နေတဲ့အမျိုးသမီးရေအတွက်က16ရာခိုင်နှုန်းရှိပါတယ်။ကလေးငယ်ရေအတွက်အလုံးကိုများပြားပြီးမွေးကင်းစရွယ်ကနေအသက်18နှစ်အထိအရွယ်ပေါင်းစုံရှိနေတယ်လို့သူတို့တွေထဲမှာနေရက်ကထွက်ပြေးရင်းနဲ့မိဘတွေနဲ့တကွဲတပြားဖြစ်နေကြသူတွေလည်းရှိပါတယ်။
ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အသစ်တိုးချဲ့ထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ကြောင်းဝီလျံစဝင်းကပြောပါရယ်ကုလသမဂ္ဂဘက်ကလက်တလောဆိုးရိမ်မကင်းဖြစ်နေတဲ့ကိစ္စကတော့မုတ်တုံရာသီနီးကပ်လာတာနဲ့အမျှမြေပြိုကျနိုင်ပြီးရေနစ်မြုပ်နိုင်တဲ့နေရာတွေမှာတောင်းတဲ့ချီနေထိုင်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးဘယ်လိုစီစဉ်ပေးနိုင်မလဲဆိုတာပဲဖြစ်ပါရယ်တချိန်တည်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့ရေးမြ мян ဆန်ဆန်သဘောတူညီထားတဲ့ကိစ္စဟာလက်တွေ့မှာအလုံးမဖြစ်ကြောင်းဖီလစ်ပိုဂရန်ဒီကပြောပါရယ်ဒုက္ခသည်တွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းအခုလိုဂရန်ဒီကပြောသွားပါရယ
် And we are certainly very mindful of the fact that this situation may take a long time
ဒုက္ခသည်တွေနေရပြန်ရေးအချိန်တော်ကြာလိမ့်မယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလွန်ပဲသတိပြုမိပါရယ်ဒါကြောင့်လည်းဒီကိစ္စအတွက်အစီအစဉ်ချမှတ်ဖို့ကျွန်တော်တို့လိုအပ်ပါရယ်ဒါပေမဲ့လည်းအချိန်ဘလောက်ကြာမလဲဆိုတာကိုအတိအကျပြောဖို့ကျွန်တော်တို့အတွက်အခက်အခဲတွေရှိပါတယ
်။ဒုက္ခသည်တွေနေရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ပြန်မယ်ဆိုရင်သူတို့အတွက်လုံခြုံစိတ်ချရမှုရှိတယ်ဆိုတဲ့တတ်သိအထောက်အထားတွေလည်းမရှိသေးဘူးလို့ဖီလစ်ပိုဂရန်ဒီကဆိုပါတယ်။ဒီလိုအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့နေရကိုပြန်ကျင်တဲ့ဒုက္ခသည်တွေအတွက်လုံခြုံနဲ့ကိုယ့်ရဲ့အိမ်ရွာတွေကိုပြန်နိုင်ဖို့ကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ပတ်သက်လို့ပထမဦးဆုံးအထုတ်ဖြစ်ဒုက္ခသည်400နီးပါးကိုစီစစ်လက်ခံထားပြီဖြစ်တယ်လို့ပြောပါတယ်။ဒါအပြင် UNHCR, UNDP စတဲ့ကုလသမဂ္ဂအေဂျင်စီတွေကိုလည်းဒီအစီအစဉ်မှာပါဝင်ကူညီဖို့အတွက်ဖိတ်ခေါ်ဖို့စတင်ပြီးစဉ်းစားနေပြီဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။
စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဝေဖန်ကန့်ကွက်မှုတွေကြားကအမျိုးသားလွတ်တော်မှအတည်ပြုခဲ့တဲ့ငြိမ်းစုစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူ့လွတ်တော်မှမနေ့ကတ တက်မတော်သားကိုယ်စားလှယ်အယောက်60အပါဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်20စုစုပေါင်းကိုယ်စားလှယ်80နဲ့စံချိန်တင်ဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကတော့မဆုမွန်ကပြောပြမှာပါရှင်
ငြိမ်းချမ်းစွာစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဒီဥပဒေချမ်းကိုတော့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုဖေဖော်ဝါရီ19ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်ဒီပြင်ဆင်ချက်ဥပဒေချမ်းကိုအမျိုးသားလွှတ်တော်မှာအတည်ပြုပြီးမတ်လ16ရက်နေ့တောက်ကြနေ့မှာတော့ကိုယ်စားလှယ်ပေါင်း80ဆွေးနွေးခဲ့ကြတယ်လို့ကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးသန်းကပြောပြပါတယ
်ဥပဒေချမ်းကော်မတီကပြင်ဆင်ချက်နဲ့ပြင်နေပေါ့နော်အဲ့ဒါကိုဆွေးနွေးဖို့ခေါ်တဲ့အခါမှာပြင်ဆင်ချက်အဆိုရှင်ပေါ့တက်မတော်ကိုယ်စားလှယ်က60အဲဒီရင်တခြား NRA ရဲ့ဒီကန်ရှုရဲ့ကျွန်တော်တို့ခိုင်မြတ်ပါတီရဲ့အဲ့လိုက20ပေါ့နော်အကုန်လုံး80အဲဆိုတော့အဲ့ဒါကိုဥပဒေပြင်ဆင်ချက်တွေကိုနှိမ့်နိုင်တဲ့သဘောပေါ့လွတ်တော်မရောက်သေးဘူးလေဆိုပြီးပြင်ထားတဲ့လူတွေအချင်းချင်းဘာကြောင့်ပြင်လဲဆိုတာကိုနှိမ့်နိုင်တာပေါ့တချို့လည်းနှိမ့်ပြီးလို့ရတဲ့ခါမှလည်းရှိတာပေါ့တကယ်ချင်ရဆိုတော့တက်မလို့သားကူစလေဒီ60လောက်ရှိတော့လေနှိမ့်လို့တော့မရဘူးအဲ့လွတ်တော်ရောက်မှာပဲကျွန်တော်တို့မဲခွဲမယ်ဘယ်လိုပုံစံမျိုးမဲခွဲလာမလဲတော့မသိသေးဘူးနော
်လာမဲ့သတင်းပတ်ထဲပြည်သူလွတ်တော်မှာဆွေးနွေးနိုင်ခြင်းရှိတဲ့ပြင်ဆင်သည့်ဥပဒေချမ်းကိုဝင်ပြီးဆွေးနွေးဖို့တင်သွင်းလာတဲ့ကိုယ်စားလှယ်ပေါင်းက80တောင်ဖြစ်နေတဲ့အတွက်တိကျစီအုပ်စုခွဲပြီးဆွေးနွေးကြဖို့အခြေတင်ဆွေးနွေးခဲ့ကြတယ်လို့ဥဖေတန်းကပြောပါတယ
်အများအားဖြင့်တော့တက်မတော့ကိုယ်စားလှယ်တွေကတော့ဒီလိုပယ်ချက်ရန်ဆိုပြီးတော့ပြောကြတာပေါ့နော်အတူတူပဲဘာကြောင့်ပယ်ချက်တယ်ဆိုတော့အချင်းချင်းပြောကြတာပေါ့ဥမာအဒီမိုကရေစီနဲ့ဆက်ညီဖက်ဖြစ်တဲ့ပြည်တော်နိုင်ငံသားတွေရဲ့အခွင့်အရေးလွတ်လပ်မှုဆုံးဖြတ်မယ်ဆိုပြီးတော့ဥပဒေချမ်းကော်မတီဥက္ကဋ္ဌကပြောပါတယ်အဲဒါ60လောက်ဆိုရင်လည်းပြည်တော်မှာလုပ်ရတာမလွယ်ဘူးကွာအဲဒါကြောင့်အဲ့ဒီတဲကကိုစားပြုပြီးတော့ရောက်ဖြစ်၃ရောက်ဖြစ်အဲ့လိုပြောနိုင်မလားလို့မေးတဲ့အခါမှာသူတို့ကအဲ့ဒါကျွန်တော်တို့အရှင်းရှင်းပြန်ပြေးပါမယ်လို့အဲ့လိုပြောတော့တာပေါ့အခြားလူတို့ကိုယ်တွေကလည်းတက်ချက်ဖို့တင်ကြပါချို့လည်းတင်ဖို့တင်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီဥပဒေကိုဒီလူတို့ရောက်မှာပဲသူတို့ဘယ်လိုပုံစံမျိုးနဲ့တို့ကြမလဲပေါ့နော်မဲခွဲမလား။ဘာကြောင့်ဒီဥပဒေအကြောင်းကိုဖြတ်ဖို့တင်ရတယ်လဲဆိုတော့အဲ့မှာမေးမှာပေါ့မေးပြီးမှတစ်ချက်ချင်းကျွန်တော်တို့ဒီလိုလိုစဉ်တိုင်းမဲခွဲဖို့အဲ့လိုဖြစ်လာမှာပါ
အခြေခံဥပဒေနဲ့အညီနိုင်ငံသားတို့ရဲ့အခွင့်အရေးအရဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဒီပြင်ဆင်ချက်ဟာဒီမိုကရေစီကိုနောက်ကျောင်းပြန်စေတဲ့အတွက်တက်မတော်သားတွေဘက်ကပယ်ဖြတ်ဖို့အစွန်းတင်ကြတာဖြစ်တယ်လို့ဖေသန်းကပြောပြပါတယ
်ကိုယ်တော့ပယ်ဖြတ်အောင်ဖြစ်နေတာပေါ့နော်ဥပဒေကြမ်းရဲ့အချက်၃ချက်ပေါ်မှာသူတို့ကပယ်ဖြတ်ဖို့အစွန်းနဲ့ကိုပေါ့အဲ့လိုတင်ကြတယ်တင်ကြတော့အဲ့ဒီပြချက်ဖို့ဆွေးနွေးတဲ့လူကများတယ
်။ NND ပါတီဘက်ကတင်သွင်းခဲ့တဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက် NND ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အများစုအနိုင်ရထားတဲ့ပြည်သူ့လွှတ်တော်မှာအတည်ပြုနိုင်ခြင်းရှိပေမဲ့လို့ပြည်သူ့လွှတ်တော်မှာဆွေးနွေးကြမယ့်ကိုယ်စားလှယ်တွေကတော့ဒီတစ်ချိန်မှာစံချိန်တင်လောက်အောင်များပြားလွန်းနေတဲ့အတွက်အတော်လေးကိုအခြေတင်အတိုက်ခံဆွေးနွေးကြဖို့အနေထားရှိတယ်လို့လည်းဥဖေသန်းကပြောပြပါတယ်
။အဲဒါမဲ့အဆုံးဖြတ်ပေးဖို့ကတော့ဟိုဒီလွှတ်တော်ကိုစုမှုထားတဲ့ NND ရဲ့တို့ကိုယ်စားလှယ်အများရဲ့အခြေပဲဖြစ်ပါတယ
်။ဟုတ်
ကဲ့ကျွန်တော်တို့ကပဲပြောပြောပြည်သူအတန်းပြည်သူခံစားချက်တွေကိုကျွန်တော်တို့ကတော်တော်တွေမှာတင်ပြခွင့်ရတာပေါ့နော်။မှားတယ်မှားတယ်ဆိုတော့ကျွန်တော်ပြောခွင့်ရတာပေါ့။ဒါပေမဲ့နိုင်တယ်ချုံတယ်ဆိုတာကတော့လွတ်တော်ရဲ့အဆုံးဖြတ်ပဲဖြစ်ပါတယ်။
ဒီငိမ့်စုစီပြင်ဆင်ချက်ဥပဒေချမ်းလွှတ်တော်ဒီမှာစတင်ဆွေးနွေးတဲ့အချိန်တုန်းကလည်းရန်ကုန်မြို့မှာလူခွေးဖွဲ့တွေနဲ့ဒီမိုကရေစီအားစုတွေစုပေါင်းထားတဲ့လူထောင်နဲ့ချီပြီးချီတက်ဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်။ငိမ့်စုစီလို့ခေါ်တဲ့ငိမ့်ညံ့စွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုအရင်သမရဦးသိန်းစိန်လက်ထက်ကပြည်ထောင်စုလွှတ်တော်မှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခု NND ရသားဆိုရလက်ထက်မှာတော့အဓိကပြင်ဆင်မဲ့အချက်ကငိမ့်စုစီဥပဒေထဲကပုံမှန်18ဖြစ်ပါတယ်။ဒီပုံမှန်18မှာတော့မြို့သူမဆိုးနိုင်ငံတော်၏လုံခြုံရေးတရားဥပဒေစိုးမိုးရေးရပ်ရွာအေးချမ်းတာယာရေးနဲ့ပြည်သူတို့ရဲ့ကိုကျင့်တရားအကျိုးကိုပြက်ပြားစေရန်အကြံနဲ့ဖြစ်စေထို့သောပြက်ပြားစေတရားသောအခြေအနေဖြစ်နိုင်ကြောင်းသိရနဲ့ဖြစ်စေငွေသို့မဟုတ်ပစ္စည်းကို၎င်းတခြားနည်းလမ်းတစ်ခုခုကိုသော၎င်းသုံးစွဲပြီးတော့သူတူဦးကငိမ့်ညံ့စွာစုဝေးခြင်းနဲ့ငိမ့်ညံ့စွာစီတန်းလဲလဲခြင်းပြုအောင်လှုံ့ဆော်ခြင်းသွေးဆောင်ခြင်းဖျားယောင်းခြင်းသို့မဟုတ်တိုက်တွန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရရင်ထိုသူကို၃နှစ်ထက်မပိုတဲ့ထောင်နဲ့ချမှတ်ရမယ်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးတော့ထည့်သွင်းဖော်ပြထားတာဖြစ်ပါလိမ့်ရှင
်မဆုမပါရှင်ဒီကနေ့ညတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာတယ်လို့လူခွင့်ရေးကျွမ်းကျင်သူတွေကသတိပေးပြောကြားတဲ့အပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေကိုဆွေးနွေးမှာမို့ပါဝင်ကြဖို့ဖိတ်ခေါ်ပါတယ်ရှင်။ Nuclear ကိမဲ့ရေးဆိုတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားအတိတ်ပဲသတ်မှတ်ချက်ကွာခြားနေတာကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ မေလမှာပြုလုပ်မဲ့စီစဉ်ထားတဲ့ထိပ်သီးစည်းဝေးပွဲအတင်းဆောင်ဖြစ်သွားနိုင်ခြေရှိတယ်လို့လေလာသူတွေကသုံးသပ်ပါတယ်။ခရစ်စတီလင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းကထိပ်သီးစည်းဝေးပွဲကမ်းလှမ်းတာကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်မှာလက်ခံခဲ့ပါတယ်။အဲဒီကမ်းလှမ်းချက်ကိုကင်ဂျွန်းနဲ့ပြုံယမ်းမှာတွေ့ခဲ့တဲ့တောင်ကိုရီးယားတန်တမန်တွေကသမ္မတထရမ့်ကိုပြောပြခဲ့တာပါ။မြောက်ကိုရီးယားပေါ်အမေရိကန်ရဲ့စီးရေးချင်းချောင်းမှုကိုဖယ်ရှားပေးမယ်။ကင်အစိုးရရဲ့လုံခြုံရေးကိုအာမခံမဲဆိုရင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးခိုင်မာတဲ့တန်ဋိဌံကိုမြောက်ကိုရီးယားဘက်ကရှင်းလင်းစွာအတည်ပြုပါတယ်လို့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြီးအကဲချောင်ဝီယွန်းကပြောပါတယ်။ဒါပေမဲ့မေလမှာလွတ်ဖို့စီစဉ်ထားတဲ့ထိပ်သီးအစည်းအဝေးအလားအလာဟာနျူကလ িয়ার ကင်းမဲ့ခြင်းဆိုတာကိုဘယ်လိုအဓိပ္ပာယ်ဖွင့်လဲဆိုတဲ့အပေါ်မူတည်နေပါတယ်။ Merriam-Webster အပြီးတန်မှာတော့တနည်းအားဖြင့်နျူကလ িয়ার လက်နက်များကိုဖယ်ရှားခြင်းသို့မဟုတ်တနိယာယာတွင်နျူကလ িয়ার လက်နက်အသုံးပြုခြင်းကိုတားမြစ်ခြင်းလို့ဖွင့်ဆိုထားပါတယ်။အခုဖြစ်ရမှာတော့မြောက်ကိုရီးယားကိုဆိုလိုတာပါ။နျူကလ িয়ার ကိမဲ့ရေးဆိုတာကိုအရင်ကမြောက်ကိုရီးယားအထိပ်ပဲဖွင့်ထားတာကချင်းချောက်မှုတွေလို့သူတို့ယူဆတာတွေကိုဖယ်ရှားပစ်တာပါ။အဲ့ဒီအထက်မှာကိုရီးယားကျွန်းဆွယ်မှာအမေရိကန်ကနျူကလ িয়ার နဲ့ထိလို့မိုးပြီးအကောက်ွယ်ပေးထားတာ။အမေရိကန်တောင်ကိုရီးယားစစ်ဖက်မဟာမိတ်ပြုထားတာ။တောင်ကိုရီးယားမှာအမေရိကန်တပ်တွေချထားတာတွေပါဝင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အမေရိကန်ရဲ့အထိပ်ပဲဖွင့်ဆိုချက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြေးပါနျူကလ িয়ার ကိမဲ့ရေးကိစ္စဟာထိပ်သီးအစည်းအဝေးမှာကင်ဂျွန်အွန်ဆွေးနွေးခြင်းတဲ့ကိစ္စဖြစ်လိမ့်မယ်လို့သမ္မတထရမ့်မျှော်လင့်မထားတဲ့ကြောင်းမြောက်ကိုရီးယားနဲ့အရင်ကဆွေးနွေးပွဲတွေမှာပါဝင်ခဲ့ဘူးတဲ့နိုင်ငံခြားရေးဌာနတာဝန်ရှိသူဟောင်း Events Reviewer ကပြောပါတယ
် I think a very complicated situation has just gottena lot more complicated
တိတ်ကိုရှုပ်ထွေးတဲ့အခြေအနေတခုဟာအများကြီးပိုပြီးရှုပ်ထွေးလာပါတယ်ဒီကအကြောင်းကတော့မြောက်ကိုရီးယားကောင်းဆောင်ကနျူကလ িয়ার ကိမဲ့ရေးကိစ္စဆွေးနွေးဖို့စိတ်ဝင်စားတယ်ဆိုတဲ့အခြေခံအချက်ဒါမှမဟုတ်ယူဆချက်နဲ့ဆွေးနွေးဖို့လက်ခံခဲ့တာကြောင့်ပါနျူကလ িয়ার ကိမဲ့ရေးဆွေးနွေးဖို့ကင်ကတကယ်တမ်းစိတ်ဝင်စားတယ်ဆိုတဲ့ဘလို့ထောက်ထားမျိုးမှကျွန်တော်မတွေ့ရပါဘူ
းမြောက်ကိုရီးယားအနေနဲ့ကသူ့ရဲ့နျူကလ িয়ার စီစဉ်ရဆိုင်ရေးအပေါ်အာရုံစိုက်နေကြတာကနေလမ်းကြောင်းလွှဲပြီးသူတို့အစိုးရဘက်အချင်းချောက်မှုလို့ယူဆတာတွေကိုအမေရိကန်ကဖယ်ရှားပေးမှနျူကလ িয়ার စီစဉ်ကိုဆွတ်လွတ်မယ်ဆိုတဲ့သတ်မှတ်ချက်မျိုးချဖို့စူးစားဖွယ်ရှိတယ်လို့လေလာသူတွေကသုံးသပ်ပါတယ်။တောင်ကိုရီးယားကနေတပ်ဖွဲ့တွေရုပ်သိမ်းရေးကိစ္စဟာအမေရိကန်တွေလက်ခံနိုင်ပွဲရာမရှိဘူးလို့အတ္တလန္တိတ်ကောင်စီကအကြီးတန်းသူတွေဒီရောဘတ်မန်နင်းကပြောပါတယ်။ထိပ်သီးစည်းဝေးပွဲရဲ့ရလဒ်တွေအပေါ်ထရမ့်နဲ့ကင်မင်ကြောင်းအမြင်မတူကြဘူးဆိုရင်တန်တမာရေးကြိုးပမ်းမှုတိုးတက်ရေးမှာစူးစူးရွရွထိခိုက်လိမ့်မယ်လို့ Riviera ကယူဆပါတယ်
။ There's a rule in diplomacy that you never agree to a summit unless you understand
တန်တမာရေးမှာတမတ်ချက်တခုရှိပါတယ်ထိပ်သီးအစည်းအဝေးကနေကိုလိုချင်တဲ့ရလဒ်ကိုကိုယ်တိုင်ကနားလည်သလိုတစ်ဖက်ကလည်းနားလည်ပြီးတော့နှစ်ဖက်စလုံးလိုချင်တဲ့ရလဒ်အပေါ်သဘောတူတယ်ဆိုမှသာထိပ်သီးအစည်းအဝေးလုပ်ဖို့သဘောတူရမယ်ဆိုတာပ
ါနျူကလ িয়ার ကိမဲ့ရေးအပေါ်ထိပ်သီးအစည်းအဝေးမှာအငင်းပွားလာနိုင်ခြေကနေတန်တမာရေးကြိုးပမ်းမှုပြတ်သွားပြီးအမေရိကန်က CIA ရလုံဆောင်မှုအလားအလာတိုးလာနိုင်ခြေရှိတယ်လို့မန်းနင်းကသတိပေးပါတယ်တန်တမာရေးမအောင်မြင်တော့ဘူးဆိုရင် CIA နဲ့လုပ်ဖို့အမေရိကန်မှာတောင်းဆိုတာတွေအရှိန်ပိုရလာနိုင်ပြီးတန်တမာရေးအတန်တိမ်မြုပ်သွားပါလိမ့်မယ်လို့ရေဒရေးရလိလသုံးသက်ရေးဌာနကနိုင်ငံတကာရေးရအုပ်စုရဲ့ဒါရိုက်တာကန်ဂေါ့စ်ကလည်းပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုအခုရေဒီယိုကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ဒါပြင်ကျမတို့ရဲ့ Internet website ဖြစ်တဲ့burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။ဒီကနေ့ညစနေနေ့ညဖြစ်တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာပါဝင်ဆွေးနွေးမယ်ဆိုရင်တော့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့နံပါတ်တွေကိုပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီကန်ဟော့ကင်းစ်ကဆက်ကြဝလာကြီးအကြောင်းပရမာအနုမြူတွေအကြောင်းကိုလူဘိတ်နားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်း
ဒါကတော့မကြသေးခင်ကကွယ်လွန်သွားတဲ့ကမ္ဘာကျော်ယူပဗေဒပညာရှင်စတီဖင်ဟော့ကင်းအကြောင်းပြောပြမယ်သိပ္ပံတဲ့ဤပညာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကိုဝင်းမင်းနဲ့မက်ဆစ်စင်တို့ကကောက်နှုတ်တင်ပြမှာပါရှင်
စင်ကာပူနိုင်ငံနေစဉ်ထုတ် The Business Times သတင်းစာထဲမှာမြမစီဝိုင်းအခြေအနေဆိုးနေလို့အ мян ဆုံးပြုပြင်ပြောင်းလဲဖို့လိုနေပြီဆိုတဲ့ခေါင်းစဉ်နဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအောက်မှာစီဝိုင်းပြုပြင်ပြောင်းလဲမှုနှေးကွေးနေတာကိုထောက်ပြထားပါတယ်။မတ်လ16ရက်နေ့ထုတ်ဒီစီဝိုင်းသတင်းစာထဲမှာကလကတာကမ္ဘာကြီးရာချန်နယ်အက်ဒီတာချုပ် Harish Master ကမြမနိုင်ငံလက်နက်ကင်ဒေသတွေမှာ Torrent Style အပြည့်အစီဝိုင်းကြီးစိုးနေပြီးစီဝိုင်းယုံကြည်မှုတဟုန်တိုးကျဆင်းနေချိန်မှာနိုင်ငံခြားကုမ္ပဏီတွေအနေနဲ့ပြည်တွင်းကုမ္ပဏီပိုင်ဆိုင်မှု35ရာခိုင်နှုန်းရှယ်ယာဝင်ပေါင်းလုပ်နိုင်တာကိုခွင့်ပြုဖို့အချိန်ဆွဲနေသေးတယ်လို့ဝေဖန်လိုက်ပါတယ်။ရခိုင်စစ်ဆိုးရလက်ထက်နိုင်ငံတကာစီးပွားရေးပိတ်ဆို့မှုအောက်မှာလက်နက်ကိုင်မှုရေးရာစာတချို့ပိုင်ဆိုင်မှုနဲ့ပြည်တွင်းသံရန်ဇာတ်တွေပေါ်အခြေခံတွေစစ်ပွဲတွင်စီးပွားရေးကနေအပြောင်းလဲလုပ်လာရခြင်းမှာလက်ရှိအစိုးရစီးပွားရေးမူဝါဒနဲ့လုပ်ငန်းစဉ်မရေရာမှုတွေကြောင့်စီးပွားရေးယုံကြည်မှုက2016ခုနှစ်မှာ83ရာခိုင်နှုန်းရှိခဲ့ရာကနေ2019ခုနှစ်မှာ49ရာခိုင်နှုန်းကိုထိုးချသွားတယ်လို့ဂျာမနီကရိုလန်ဘာဂျာစီးပွားရေးသုံးသပ်မှုအဖွဲ့နဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပေါင်းလုပ်တဲ့စစ်တမ်းမှာတွေ့ခဲ့ရတယ်လို့လည်းမထာကဆိုပါတယ်။ပြည်တွင်းနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်ကြီးပေါင်း900ကိုကောက်ယူထားတဲ့ဒီစစ်တမ်းထဲမှာပဲကျွမ်းကျင်လှူဒါန်ရှာဖွေမှုပြဿနာမတည်ငြိမ်တဲ့ဥပဒေပြင်းမှုစနစ်နဲ့ဥပဒေကိုလိုသလိုအသုံးချတာတွေကိုမဖြေရှင်းနိုင်သေးပဲစိန်ခေါ်မှုတွေကြုံနေရတာကိုဖော်ပြထားတယ်လို့လည်းမထာကဆက်ထောက်ပြပါတယ်။ခုလိုချိန်မှာရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေနဲ့လူခွင့်ရချုပ်ဖောက်မှုတွေကြောင့်နိုင်ငံတကာယင်းနှိမ့်မြုံနယ်မှုဝန်တာနှေးသွားပြီးနိုင်ငံတကာစီးပွားရေးပိတ်ဆို့မှုအသစ်တွေပြန်ဖြစ်လာမှာကိုလည်းစိုးရိမ်လာရတာကြောင့်လက်ရှိဆိုးနေတဲ့စီးပွားရေးကနေရုန်းထွက်နိုင်ဖို့စီးပွားရေးပြုပြင်ပြောင်းလဲရေးတွေအ мян ဆုံးလှုပ်တင်ပြီးလို့မတ်စတာကထောက်ပြလိုက်ပါတယ်ခင်ဗျာ
ဆက်လက်ပြီးတယန်ဇာတစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ diplomat.com မှာမလ16ရက်က Eugene မှာကြီးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်မြတ်ဆုံးများတဲ့ကချင်မြည်ကတယန်ဇာတတွေကိုထိန်းချုပ်ခွင့်ရဖို့မြမတက်မတော်နဲ့ကချင်လူမျိုးရေးတက် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့အစချီရေးသားထားပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းကမြမတက်မတော်ကကချင်လူမျိုးရေးအဖွဲ့အစည်း KIO နဲ့ကချင်လူမျိုးရေးတက် KIA ကထိန်းချုပ်ထားတဲ့ကချင်ပြည်နယ်တနိုင်းဒေသရွှေနဲ့တတူတူဖော်ရေးဒေသတွေကိုလေးချောင်းကတိုက်ခိုက်ပါတယ်။တမန်တော်အနေနဲ့ KIO ကိုဝင်ငွေထောက်ပံ့ပေးနေတဲ့တရားမဝင်ကြောင်းမြတ်တူဖော်ရေးမိုင်းတွေကိုဖယ်ရှားရှင်းလင်းလိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီလိုတမန်တော်ထိုးစစ်တွေရဲ့အခြေခံကြောင်းရင်းကိုစမ်းသပ်ရင်ဒါဟာတယန်ဇာတစစ်ပွဲလို့ပြောရမှာပါ။ကချင်ဒေသမှာရှိတဲ့ရွှေပြင်းကျေးနီနဲ့ဗဒမြားတွင်းတွေကိုထိန်းချုပ်ခွင့်ရဖို့မြန်မာတမန်တော်အတွက်ရောကချင်လူမျိုးရေးတပ်အတွက်ပါအရေးကြီးပါတယ်။သမိုင်းကြောင်းကိုလေ့လာကြည့်မယ်ဆိုရင်ကချင်ပြည်မှာတယန်ဇာတပေါများတာဟာအကျိုးကျေးဇူးလို့ပြောရမှာထက်ကျိန်ဇာလို့ပြောရင်ပုံမှန်မှာပါ1994ခုနှစ်အပြစ်ခတ်ရက်ဆဲရေးစာချုပ်ပါအချက်လက်တွေအရလက်နက်ကင်တောင်းချမ်းသူတွေကိုဒေသရင်းနယ်မြေတချို့နဲ့တယန်ဇာတတွေကိုထိန်းချုပ်စေပြီးသူတို့ရဲ့တစ္ဆာဆောင်တိမှုကိုဖလှယ်ခဲ့ပါတယ်လိုင်စင်ရအကြီးဆုံးတတ္တုတူဖော်ရေးကုမ္ပဏီကြီးတော်တော်များများကိုနိုင်ငံရေးအရာဩဇာတက်ရောက်မှုရှိနေသေးတဲ့စစ်ဘိုလ်ချုပ်ဟောင်းတွေကပိုင်ဆိုင်ပါတယ်။ NLD အစိုးရအနေနဲ့တယန်ဇာတလူပွဲဟာပဋိပက္ခတွေကိုမီးထိုးပေးနေတယ်ဆိုတဲ့အချက်ကိုသိအလေးထားဟန်ရှိပါဘူး။ NLD ရဲ့အုပ်ချုပ်မှုဟာရော့ရဲနေပြီးတပ်မတော်ကတိုင်းပြည်နိုင်ငံရေးကဏ္ဍမှာဥဆောင်မှုရယူထားပါတယ်။ကချင်ဒေသပဋိပက္ခကစစ်ရေးအရာဖြေရှင်းနိုင်တာထက်ခက်ခဲတဲ့အကြောင်းတွေရှိနေပါသေးတယ်။ဒေတာရဲ့လူမှုစီးပွားရေးကိစ္စတွေကိုထက်သွင်းစဉ်းစားပေးနိုင်မှရေရှည်တည်ရက်နဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့យေတာထားတာဖတ်ရှုရပါတယ်ရှင်
ကိုဝင်းမင်းနဲ့မက်ဆင်စင်မှာအခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကိမ့်နဲ့တင်ပြမယ် ADM အသုံးကတော
့ suit yourself
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး you are your self yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ squid hunt ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ ADM ဆိုတဲ့ device အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတော်မင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လှုပ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I don't trust your friend Tom But if you want to lend him money, suit yourself.
Luduuga, tu thabor ne tu lout chin ne, tu kaung ne thin na go tu lout me so yin, ATM a thong ya tu go be lu pyo ma le.
Suit yourself.
Lu pyo lu ya ba de. Era ga ro, di kidi me ne jin pya ke de, ATM a thong me phit ba de.
Dollar la tan tin set ni de American 3 English sa tin gan sa season go le VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ။ American ပြည်ထောင်စုမှာ March လဟာ Women's History Month အမျိုးသမီးများသမိုင်းတင်လဖြစ်ပါတယ်။နှစ်စဉ်ဒီလကြောက်ရွံ့နှစ်စဉ်ဒီလရောက်တိုင်းအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုတစ်လလုံးအမှတ်တရဂုဏ်ပြုရမှာမက်ရှလာ14ရက်နေ့ကဝါရှင်တန်မှာကျင်းပခဲ့တဲ့အမျိုးသမီးများသမိုင်းတင်လအထိမ့်မဲ့အခမ်းအနားမှာဒုတိယသမရမိုက်ပန်စ်ကအမေရိကန်အမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုမိမောင်းထိုးပြောပြသွားပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
You know the roots of Women's History Month stretch back to more than 100 years When the world celebrated the first international women's
မြို့သမီးများသမိုင်းတင်လကိုစတင်တည်ခဲ့တာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီး1912ခုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာမှာပထမအဆုံးကျင်းပခဲ့တာဖြစ်ပါတယ်။1989ခုနှစ်မှာသမ္မတဂျီမီကာတာကမတ်လ10ရက်ကစလို့တည်နှပ်ပတ်လုံးကိုအမေရိကန်အမျိုးသမီးများသမိုင်းတင်လလို့ကြေညာခဲ့တာဖြစ်ပါတယ်။ခုနှစ်နှစ်ကြာမှာအမေရိကန်အမျိုးသမီးများသမိုင်းတင်အစီအစဉ်တွေကိုဆင်နွှဲဖို့မတ်လ10လလုံးကိုလွှတ်တော်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်
။ဒီကကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဒီလမလမှာကြာရောက်တဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လထိမ့်မအခမ်းအနားကိုမလ14ရက်နေ့ကဝါရှင်တန် DC မှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထူးခြားပြောင်မြောက်လာတဲ့အမေရိကန်အမျိုးသမီးများရဲ့ရာစုနှစ်ချီကြိုးပမ်းမှုတွေကြောင့်လေခုမျက်မှောက်ခင်မှာအမေရိကန်အမျိုးသမီးတွေအသီးအပွင်တွေခံစားနေရပြီးအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီ ဒေဗော့စ်လမ်းမဆက်သွေးဝန်ကြီးအေလင်းချောင်းအမေမီလုံခြုံရေးဌာနဝန်ကြီးကတ်ရှန်နီလ်ဆန်အမေရိကန်လီဒါဝန်ကြီးဟက်ဒါဝီလ်ဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဘူရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်အစရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကမိမောင်းထုတ်ပြသွားပါတယ်။ချိန်နဲ့မှာပဲ CIA ဘဟုထောက်လိုင်းရေးဌာနရဲ့ညွန်ကြားရေးမှူးချုပ်ဖြစ်ပထမဦးဆုံးအမျိုးသမီးတဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တာနဲ့ပတ်သက်လို့လေဒုတိယသမ္မတပင်စ်ကထောက်ပြသွားပါတယ
်။ President Trump announced he'll nominate the first woman to serve as director of the Central Intelligence Agency.
သမ္မတထရမ့်က CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်မှုပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါတယ်။ Gina Haspel ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီအခမ်းကဏ္ဍကိုဦးဆောင်မှာဖြစ်ပါတယ်
။သမ္မတထရမ့်နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရာမှာ CIA ညွှန်ကြားမှုချုပ် Mike Pompeo ကိုအစားထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားမှုချုပ်နေရာမှာလက်ရှိလက်ထောက်ညွှန်ကြားမှုချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်။ထို့စဉ်သမ္မတ Trump က
Gina, by the way, who I know very well, who I've worked very closely, will be the first woman director of the CIA.
Gina ကြောင့်ကျွန်တော်ကောင်းကောင်းကြီးသိသလိုအလုံးဖန်လဲစိတ်ချရတဲ့သူဖြစ်ပါတယ်။သူက CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ်ခန့်ဖို့ကျွန်တော်ရွေးချယ်လိုက်ပါပြီ။သူဟာစိတ်ကိုထူးချွန်တဲ့သူဖြစ်သလိုအားကိုယုံကြည်ရမယ့်သူလည်းဖြစ်ပါတယ်
။ Gina Haspel နဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီး CIA ညွှန်ကြားရေးမှူးချုပ်ဖြစ်လာဖို့ကလွှတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတည်ပြုချက်ကိုအရင်ရယူရမှာလည်းဖြစ်ပါတယ်။ခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကန္တအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတမိုက်ပင်စ်ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကအမျိုးသမီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့အမျိုးသမီးများတန်းတူအခွင့်အရေးရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲမော်လီမက်ဂရဂါကတော့ NUHB လို့ထူကောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်သနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်သနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့စနကောဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်။ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်သနီနဲ့အလစ်ဘတ်ကေဒီစတန်တန်တို့လိုအမျိုးသမီးအချို့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေရေးကျင်းညာစာရန်ကြီးကိုစနကာဖောလ်စ်ကျင်းညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ပါတချို့အချက်လက်တွေကိုတင်ပြလို့ပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကျင်းညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40အပါအဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကျင်းညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကမြို့သားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်16နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကို Titi Mimi Saga Atonone Jinya Saranji Ma Wipan Tavare.
He has compelled her to submit to laws in the formation of which she had no voice.
Myodari Chamade Uriwego, Myodmiriga, Akaunso Pyopangwe Mishijabe, Lekhan Laina Jayare, Myodmiri Pyoyi Sogwindwe, Mia Pansangwindwe, Plaza Bela Kanzak Pangwe Shire Surago, Myodariga, Sompia Jara, Pite, Lutaupia Tavare, Dapi, Temwin Jangni, Nangayima, Sompia Pangwe Mishire, Chini Jango.
He has monopolized nearly all the profitable employments, and from those she is permitted.
Miasun Chimame, Lala Shire, Lokandri, Aluni Bagu, Muda Riga, Lowaji Uta Jabari, Mudmiri, Lokanguin Shire, Jan Lungandri, Jarole, Yare Lazaga, Masuzalabe Shida, Tuyare, Lu, Snake of False Jinya Saranjima, Taupia, Tabari, Tajamule, Nangan Luye, Dweshire, Mudmidia Lunga, Machina Jabu, Lule, Jinya Saranjima, Taupia, Tabari.
Now, in view of this entire disfranchisement of one half the people of this country, we insist that the
Kulo Matiare Ubridwe, Padaine, Lumuye, Pinekam, Wago, Machina Jare, Nangaye, Luye, Dweshire, Mudmidwe, Nine, Muyaba, Queenye, Nimpe, Kanjayare, Luyusa Jare Dwe, American Nangan Dari, Along. Yapanguinwe, Kanzaguinwigu, Chechin Pijabu, Downsure, Jam, Sadapindu, Seneca Falls, Jinya Saranjima, Popia, Taba Jam Timpiai, Didrimbaye, Mutmimia, Gandagu, Nigong Chu Apparition.
You can bend but never break me, cause it only serves to make me more determined to achieve my.
မြို့သမီကနာကိုဒေါ်လာလန်တန်းကတင်ဆက်သွားပြီးတဲ့နောက်မှာတော့သိပ္ပံနဲ့နီးပညာကနာကိုဒေါက်ခင်မြို့သက်ကဆက်ပြီးတော့တင်ဆက်မှာပါရှင်။ကျေပြောရှုပ်ထွေးလာတဲ့ဆက်ကြဝဠာကြီးနဲ့တိတ်ကိုသိင်းရတဲ့ပရမအနုမျိုးရဲ့အကြောင်းတမန်လူတွေနားလည်အောင်ရှင်းရှင်းကလေးပြောပြနိုင်တဲ့ထူးခြားတဲ့သိပ္ပံပညာရှင်စတီဗန်ဟော့ကင်ဟာအသက် 86 Stephen Hawking ha theoretical cosmology bada ya phit de di satjawala ji belo sa ga de so re satjawala ye asa ga ni belo phwe si tha de ba re shi de ba jaw phit de so ra re go le la ga tu ba tu go lu ti mya la si ra ga tu ye thu ja de sa au ne ho pyo mu lo yupa beda pinya shan dr parita tin ga pyo ba de
Stephen Hawking ka satya wala yi a chang parama anu myu re a chang go lu bain na le aw tu shin pya nai ne sa uk ti ye pi do tu ko rai le pinya pi ho pyo kwe re lou de a kha ma lu de ya ayan ko na le twa de tu ye sa uk na me ya a chain a chang a chin chok a ra brief history of time book a ri sa uk ka la bain a twe ma se tan jaw yaung wa de le ne lou lou number 1 pi kae ba de a dik ka ra ba le so chano ro lu de belo phit la le ba chang di ne ya yau la they don't got le they ya yau la de le so de ha o tu a yupa beta tbo a ya na le aw lu bain na le aw yee tha ra ba ai sa uk the ma equation bo no ni mya jin so ra ta khu ma ma chi de law ba de
tu ha nobel su ma ya ke be me ထူးချွန်တဲ့ဆုတွေရခဲ့သူဖြစ်ပြီးပညာရှင်တွေအလေးထားရသူပါ
Nobel Prize မရတာတခြားကြောင့်မဟုတ်သူထုတ်ခဲ့တဲ့ Hawking ကြီးကိုအခုထိတိုင်းလို့မရသေးပါဘူးတိုင်းလို့ရတဲ့အခါကျတော့သူ Hawking ကြီးကထုတ်ခဲ့တဲ့ theory ကမှန်နေဆိုတော့မှသူ Nobel Prize ပေးတာဖြစ်ပါတယ်ဒါပေမဲ့2012ခုနှစ်မှာ Milner Prize ကြီးယူပါသေးတာပညာရှင်ဆုကိုဆုခူးခဲ့ပါတယ်နောက်တစ်ခုက American သမ္မတနေပြီးတော့ပေးတဲ့ Presidential Medal of Freedom ကိုသမ္မတ Obama လက်ထက်ကပေးခဲ့ပါတယ်သူတို့ကိုနိုင်ကွာလေအလွန်တရာမှဉာဏ်သိကောင်းတဲ့လူဉာဏ်သိကောင်းတဲ့ဟာ intelligent quotient to be time ပါတယ် Albert Einstein's IQ က160အထက်မှာရှိပါတယ် Stephen Hawking ရဲ့ IQ လည်းတွက်ကြည့်လိုက်တဲ့အခါကျတော့160နဲ့200ကြားမှာရှိတယ်တမန်လူတွေရဲ့ IQ က100ပဲရှိတယ်နောက်တစ်ခုထူးခြားတာအနှစ်30လုံးလုံး1980ကနေပြီး Cambridge ကသင်္ချာဌာနမှာ Lucasian Chair ဆိုတဲ့ဌာနမှူးဒီယာဒူးကိုယူခဲ့ပါတယ်တောင်းတန်းရုံလိုမပေးပါဘူးအမအဖြစ်ဘသူရခဲ့လဲဆိုလို့ရှိရင်ဒုတိယအတိတ်မြောက်ဒီလူကာစီယန်ချဲကိုရတဲ့ဟာနျူတန်ပဲရခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်အခုသူအနှစ်30တည်းဒီလူကာစီယန်ချဲကိုသူယူခဲ့ပါတယ
်ထူးခြားတဲ့သူ့အတွေ့အခေါ်တွေကအများအလေးထားလာစေတဲ့သူ့ရဲ့ theory ကဘာပါလဲ
ဒီစကြာဝဠာကြီးအကြောင်းနောက်အထွေထွေနှိုင်းယား theory ပေါ့နော် general relativity theory နဲ့တွဲပြီးဒီပရမအနုမြူကိုယူဘဗေဒ theory ရာ quantum mechanics နဲ့ပဲတွဲလို့ရပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်ပရမအနုမြူဆိုအနုမြူရဲ့သေးတဲ့အမှုန်လေးတွေကိုတိုင်းကြတဲ့တွဲချက်တဲ့ယူဘဗေဒပညာပါဒီ general theory of relativity ဆိုတဲ့ Einstein ထုတ်ခဲ့တဲ့အထွေထွေနှိုင်းယား theory ဆိုလို့ရှိရင် तू ကအပိုင်အခဲကြီးမားတဲ့စัจ java လာကြီးနဲ့နှိုင်းပြီးတော့မှသူတို့ကအလင်းရဲ့အမြင်နဲ့တွားနေလို့ရှိလို့ရှိရင်ဒီစัจ java လာရဲ့အပြောင်းလဲတွေကဘယ်လိုဖြစ်မလဲအဲ့ဒီဟာတွေကိုတိုင်းတာပါအဲ့တော့အဲ့နှစ်ခုကိုတွဲပြီးတော့မှသူက quantum gravity ဆိုပြီးတော့ theory ထုတ်ခဲ့ပါတယ် quantum gravity theory ကအလွန်တရာမှသိတဲ့ပရမအနုမြူတွေကို Hawking ထုတ်တဲ့တွက်ချက်တဲ့ quantum ယူဘဗေဒနဲ့ဒီစัจ java လာအကြောင်း cosmology ယူဘဗေဒနှစ်ခုကိုတွဲထားတဲ့ theory ပါအဲ့နှစ်ခုကြောင့်သူကအလွန်တရာမှ
စကြဝဠာရဲ့ twin energy လို့ခေါ်တဲ့ black holes နဲ့ပတ်သက်ပြီးသူ့ရဲ့ Hawking ကိုကြည့်အောင်ပ
ါ black holes ကပါလဲဆိုလို့ရှင်အလစနေပေါ့နော်ကျွန်တော်တို့မြင်နေရတဲ့ကျွန်တော်တို့ရှိရောင်ကြီးအများအားတက်ရောက်နေတဲ့နေအဲ့ဒီနေဆိုလို့ရှိရင်ဒါအသေးစားပါအဲ့ဒီနေသေးသွားတဲ့အခါကျရင်သူ့ဟာသူကြောက်သွားတယ်ပေါ့နော် white drop ဆိုပြီးတော့အဲ့ဒါ theory တွေရှိပါအတွက်ထားတာရှိပါဒါပေမဲ့ဒီနေတဲ့အစ20လောက်ကြီးတဲ့နေဆိုလို့ရှိရင်အဲ့ဒီနေကသူ့ရဲ့လောင်ကြာတွေအကုန်လုံးပုံပြီးတော့ကျွန်းသွားတဲ့အချိန်မှာအလွန်တရာမှလေးတဲ့အပိုင်ခဲတစ်ခုဖြစ်သွားတဲ့ဟာကိုအဲ့ဒါမှ black hole ဆိုတဲ့ဟာပေါ်လာပါတယ်အဲ့ black hole ဆိုတာပါလဲဆိုလို့ရှိရင်အပိုင်ခဲကအရန်ကိုအရွယ်သေးပေမဲ့တိတ်တီးစတိတ်ကြီးလွန်းအားကြီးတဲ့အလင်းရောင်တောင်မှအဲ့နာဖြတ်သွားလို့ရှိရင်ဖြတ်အသွားတော်မခံအလင်းရောင်ကိုပါဆုတ်လိုက်နိုင်လောက်အောင်အဲ့လောက်ထိပြင်းအားကြီးပါအဲ့ဒီတင်အားကြီးတဲ့ရှိတယ်ဆိုတာကို theory အရစပြီးတော့ Hawking ထုတ်တိုက်တဲ့အချိန်မှာအကုန်လုံးကလက်ခံလိုက်တယ်ဒါပေမဲ့ပြဿနာကပါလဲဆိုတော့ဒီ black hole ဆိုတဲ့အဲ့ twin energy ကအမြဲတမ်းပဲသူကရှိနေမှာလားဆိုပြီးတော့လူတွေကမေးလာတယ်အဲ့မှာသူကမဟုတ်ဘူး black hole လဲတနေ့ကြလို့ရှိရင်မမြဲဘူးသူလဲပျောက်သွားလိမ့်မယ်ဘယ်နည်းနဲ့ပျောက်မလဲဆိုလို့ရှိရင်သူကရောင်ကြီးထွက်မယ်ဆိုပြီးတော့1969-90လောက်မှာ Hawking ထုတ်လိုက်တယ်ထုတ်လိုက်တဲ့ Hawking ကအရန်ကိုဒီစัจ java လာအကြောင်းလေ့လာတဲ့ယူဘဗေဒအတိုင်းဝိုင်းမှာဆိုလို့ရှိရင်တော်တော်ကိုထင်ရှားတဲ့ Hawking တစ်ခုဖြစ်သွားပါတယ်အဲ့ Hawking ကဘလောက်တောင်မှအရေးကြီးတယ်လဲဆိုလို့ရှိရင်ဒီ Hawking ကြောင့်ဒီ twin energy လို့ကျွန်တော်တို့ခုနကပြောခဲ့တဲ့ black hole ကမတိမြဲပဲနဲ့တစ်ချိန်ကြာလို့ရှိလို့ရှိရင်သူတစ်ဖြည်းဖြည်းပျောက်သွားမယ်ပျောက်ပုံပျောက်နေရဓာတ်ရောင်ကြီးတစ်မျိုးထုတ်မယ်အဲ့ထုတ်တဲ့ရောင်ရှိမယ်ဆိုပြီးသူ Hawking ထုတ်တဲ့ဟာအတွဲအဲ့ဒီထွက်တဲ့ရောင်ကြီးကိုတော့ Hawking radiation ဆိုပြီးတော့နာမည်ပေးထားပါတယ်
Stephen Hawking ဟာဖန်ဆင်းရှင်မရှိဘူးလို့လက်ခံတဲ့သိပ္ပံပညာရှင်ပ
ါ Stephen Hawking ကဘာပြောခဲ့လဲဆိုတော့ဖန်ဆင်းရှင်ဆိုတာမရှိပါဘူးတဲ့ There is no creation ပေါ့နော်ဒီစကြဝဠာကြီးကိုအကြောင်းအကျိုးဆက်ဆက်လို့တဘာဝကနေဖြစ်လာတာကြီးပဲတဲ့အလုံးကသူကဖန်ဆင်းရှင်ဝါဒကိုလုံးဝလက်မခံဘဲနဲ့အကြောင်းအကျိုးဆက်ဆက်တဲ့အကြောင်းကြောင့်အကျိုးဖြစ်ရတယ်ဒါကြောင့်တဘာဝကနေဖြစ်လာတာဆိုတာကိုပဲသူကလက်ခံပါတယ
်ခန္ဓာကိုယ်မှာအကျိုးတွေအားနေပြီးလှုပ်ရှားလို့မရတဲ့ယောဂါရှိနေတာကိုအသက်21နှစ်အရွယ်မှာတွေ့ခဲ့ရတဲ့ Hawking ဟာဆုံးတဲ့အထိဘဝကိုအရှုံးမပေးဘဲရင်ဆိုင်သွားသူပါ
သူဟာတကူလုံးချိနှဲ့ပြီးတော့လှုပ်ရှားလို့မရလောက်အောင်ဖြစ်နေတဲ့အတွေ့သူ့ရဲ့ဟောပြောပွဲတိုင်းမှာဆိုလို့ချင်းကင်မရာနဲ့ဖလက်သုံးပြီးတော့မီးသုံးပြီးတော့ရိုက်ခွင့်မပြုပါဘူး။ဘာလို့လဲဆိုသူကသူ့မျက်လုံးကနေပြီးတော့မှသူ့ရဲ့ကွန်ပျူတာအဲ့ကွန်ပျူတာကိုကြည့်ပြီးတော့သူ့မေးရိုးလေးပဲလှုပ်နိုင်တယ်။အဲ့လှုပ်တဲ့မေးရိုးလေးရဲ့လှုပ်ရှားမှုနဲ့ဒီမျက်လုံးကြည့်တာကိုကြည့်ပြီးတော့မှသူ့ရဲ့အတန်ကိုထုတ်ယူရတာပါ။ဘာလို့လဲဆိုတော့သူကတကားကိုလုံးဝမပြောနိုင်တော့ဘူးပေါ့နော်။အဲ့တော့ကိုလက်အင်ကာချိုးတဲ့ပြီးတော့တဲ့ဒီ disability ဖြစ်နေတဲ့လူတွေအတွက်ဆိုလို့ရှိရင်မိမိရဲ့ကိုယ်လက်အင်ကချူတည့်ရတဲ့ဟာကြီးကိုတဘာဝရဲ့အနှောက်အယှက်ကြီးတစ်ခုအနေနဲ့ဝန်းနေမနေပါနဲ့တဲ့စိတ်ကိုအမြဲကျွင်လန်းချမ်းမအောင်ထားပြီးတော့မိမိရဲ့ကိုယ်ရဲ့ကိုယ်စွမ်းညာစွမ်းနဲ့လုံနိုင်သေးတဲ့စိတ်အပိုင်းတွေနဲ့အဲ့ဒါတွေကိုအသုံးချပြီးတော့ဘဝမှာချူတည့်အောင်ကြိုးစားပါဆိုပြီးတော့သူမှာခဲ့ပါတယ်
ဒေါက်တာပရိဒါတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင
်။ဒေါက်ကင်မြတ်သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာပါရှင
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တို့ရရှင်များခင်ဗျာ။ကုလသမဂ္ဂညီညာရေးထိန်းသိမ်းရေးတပ်ဖွဲ့မှတာဝန်ထမ်းဆောင်နေကြတဲ့တသိန်းနီးပါးရှိတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေဟာအလုတ်ကိုတိတ်ခါရှိရှိလေးလေးစားစားလုတ်ကိုင်းနေကြတဲ့တစ်ချိန်တည်းမှာပဲမလျော်မကန်ပြုလုပ်မှုတွေလှုပ်ဆောင်နေတာတွေလည်းရှိနေပါတယ်။ဒီလိုဖြစ်ရတဲ့နေရာမှာ လိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေသူတို့အကာအကွယ်ပေးရမယ်သူတွေပေါ်မတော်မတရားဆက်ဆံတာတွေဖြစ်ပေါ်နေပါတယ်အခြေခံအဖြစ်တပ်ဖွဲ့ဝင်တွေဆေလွတ်ပေးကြတဲ့တိုင်းပြည်တွေအနေနဲ့စုံစမ်းစစ်ဆေးဖို့မှတ်တမ်းတွေပြုစုဖို့လက်မခံနိုင်စရာအပြုတ်မှုတွေပေါ်အပြစ်ပေးအရေးကြီးဖို့စတဲ့တာဝန်တွေရှိပါတယ်ဒါပေမဲ့ဆေလွတ်တာဝန်ချထားတဲ့အဖွဲ့ရဲ့ခေါင်းဆောင်တွေဟာသူတို့လှုပ်ဆောင်ရမယ့်တာဝန်တွေကိုမသိလို့တော့၎င်းစစ်ဥပဒေဒါမှမဟုတ်ရာဇဝတ်မှုဥပဒေနဲ့ထိထိရောက်ရောက်ကင်တွယ်စုံစမ်းစစ်ဆေးနိုင်တဲ့အရေးချင်းမရှိတာမျိုးတွေဖြစ်နေတတ်ကြပါတယ်။ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးမှသာအပြစ်ရှိသူကိုတင့်လျော်သလိုစီကံချိုးဖောက်မှုဒါမှမဟုတ်ရာဇဝတ်ပြစ်မှုကျူးလွန်မှုနဲ့အရေးယူအပြစ်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂနဲ့ပူးပေါင်းပြီးပထမဦးဆုံးအမျိုးသားစုံစမ်းစစ်ဆေးရေးအရာရှိတင်နန်းတစ်ခုကိုဖွင့်လှစ်တင်ကြားပေးဖို့ကမ်းလှမ်းခဲ့ပါတယ်။ဒီတင်နန်းဟာဌာနတွင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြရုပ်တစ်ခုဖြစ်ပါတယ်။တင်နန်းကိုကမ္ဘာတစ်ဝန်းညီညာရေးလုပ်ငန်းစဉ်ကအထောက်ပံ့ပေးမှာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စီရေးနဲ့နိုင်ငံရေးရာဌာနကစီမံခန့်ခွဲမှာဖြစ်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းအတွင်းကြီးကြပ်ရေးဌာနရုံးတို့ပူးပေါင်းပြီးတော့လှုပ်ဆောင်မှာဖြစ်ပါတယ်။ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးလုပ်ငန်းအတွင်းစီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်မှုပြုလုပ်တဲ့အဲ့ဒီတင်နန်းကိုအာဖရိကတိုက်မိဖက်နိုင်ငံ17နိုင်ငံကအရာရှိစုစုပေါင်း26ဦးပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။တင်နန်းရဲ့ရည်ရွယ်ချက်ကတော့အရာရှိတွေအနေနဲ့လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတရားဖိနှိပ်ဆက်ဆံမှုအစရှိတာတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးနိုင်တဲ့စွမ်းရည်တိုးတက်လာစေဖို့ကုလသမဂ္ဂကပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့စီမင်းစည်းကမ်းတွေကိုနားလည်သဘောပေါက်စေဖို့တက်တီကန်နေစုဆောင်တဲ့နီးစနစ်တွေနဲ့စုံစမ်းစစ်ဆေးမှုပြုလုပ်ရမှာကျွမ်းကျင်မှုရှိရေးစတာတွေဖြစ်ပါတယ်။ဒီနှစ်ထဲမှာလက်တင်အမေရိကနဲ့အာရှပစိဖိတ်ဒေသမှာတစ်ကြိမ်စီအာဖရိကမှာနောက်ထပ်တစ်ကြိမ်စုစုပေါင်းတင်နန်း3ကြိမ်ထပ်မံပြီးတော့ပို့ချပေးဖို့စီစဉ်ထားပါတယ်။ဒီအမျိုးသားစုံစမ်းစစ်ဆေးရေးအရာရှိတင်နန်းတွေပို့ချပေးတဲ့ဟာလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုနဲ့မတရားဖိနှိပ်ဆက်ဆံမှုတွေပေါ်လုံးဝတီးခတ်မှာမဟုတ်ဘူးဆိုတော့ကုလသမဂ္ဂရဲ့တန်ထိတ်ထန်အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံနေကြောင်းပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပ
ါ။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းဆောင်မှာတင်မောင်မှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေးနွေးသံမကြီး Olof School ကပြောပါတယ်။ဝန်ကြီးရီယောင်ဟိုရဲ့ဆွေးနွေးခင်းစဉ်ပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဦးထိပ်သီးစည်းဝေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်ဖြစ်တချို့လည်လာသူတွေကမြင်ကြပါတယ်။အခုလောလောဆယ်မှာဘယ်သူ့ကိုမှယာရုကနေဖြုတ်ပြမှာမဟုတ်ဘူးလို့သတင်းတော့တွေကိုရောစိုးရိမ်နေကြတဲ့အင်ဖြူတော်ဝန်ထမ်းတွေကိုပါသမရအင်ဖြူတော်ကပြောပါတယ်။အင်ဖြူတော်ရာရှိချုပ်ဂျွန်ကယ်လီကတောက်ကြနေမှာဝန်ထမ်းတချို့ကိုခေါ်ယူစုဝေးပြီးလူတွေအနေနဲ့စိုးရိမ်ကြီးရှိမနေသင့်ကြဘူးလို့ပြောထားတဲ့အကြောင်းအင်ဖြူတော်ပြောခွင့်ရဆာရာဟက်ဂဘီဆန်ဒါစ်ကပြောပါတယ်။စီးရီးယားစစ်ပွဲအတွင်းအီရန်ရဲ့အခမ်းကဏ္ဍနဲ့ပယ်ထိန်တက်ဒုံးကျည်ကိစ္စတွေအတွက်ဤရနိုင်ငံပေါ်ဥရောပသမဂ္ဂ EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့ပြည်တွင်ပြင်သစ်တဲ့ဂျာမနီနိုင်ငံတို့ကအဆိုပြုလိုက်ကြတယ်ဆိုတာလျှို့ဝှက်စာရွက်စာတမ်းတွေအရသိရတယ်လို့ရိုက်တာသတင်းတပုတ်ကပြောပါတယ်။ဒါဟာ2015ခုနှစ်ကဤရနိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအမေရိကန်ကဆက်ပြီးအတိအမှတ်ပြုနေစေဖို့ကြိုးစားတဲ့သဘောလည်းဖြစ်ပါတယ်။ရိုက်တာသတင်းအရအဲ့ဒီအဆိုပြုချက်ကို EU အဖွဲ့ဝင်နိုင်ငံတွေစီကိုတောက်ကြနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်ဖို့အချိန်အတော်ကြာပွဲရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်ကုန်အထိကူညီဖို့အတွက်ရန်ပုံငွေဒေါ်လာ10,000နီးပါးပံ့ပိုးကြဖို့ပန်ကြားလိုက်တဲ့တနေ့တည်းမှာပဲနေရပြန်ရေးကိစ္စအစောတလင်ဖြစ်လာဖို့မရှိတဲ့အကြောင်းမဟာမင်းကြီးကပြောသွားတာပါခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမြတ်မပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေခင်းမှလည်းဆက်လက်ထုတ်လွှင့်မှာမို့နားဆင်အားပေးကြပါရှင်။ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.